ဒေသရင်းနိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများမှာကိုဗစ်-19ကပ်ရောဂါတချို့ပြန်ဖြစ်ပွားနေတာကြောင့်မြန်မာနိုင်ငံမှာလည်းကိုဗစ်ဒုတိယလှိုင်းပြန်မဆနိုင်ဘူးနောက်ဆုံးတွေ့ရှိထားတဲ့အတည်ပြုလူနာနဲ့ထိတွေ့ခဲ့တဲ့သူတွေကိုရှာဖွေနေပြီးတော့တခွဲစစ်ဆေးဖို့ဆောင်ရွက်နေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်မကတော့ဆူဆူပါ
ကျမအိမ်နဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရသေဆုံးသူ6ဦးအပါအဝင်ကူးစက်ခံရသူ၃ခုနှစ်ဆယ်ကျော်လောက်ရှိနေတာပါ။နောက်ဆုံးတွေ့ရှိထားတဲ့အတည်ပြုလူနာနံပါတ်၃ခုနှစ်ဆယ်ငါးအစိုးရပြည်တွင်းကူးစက်ခံရသူဖြစ်ပြီးတော့ဒါဟာပြည်တွင်းကူးစက်မှုမရှိတာတလားကျော်ကြာလာပြီးတဲ့နောက်မှာပထမဆုံးပြန်တွေ့တာပဲဖြစ်ပါတယ်။စောင့်ကြည့်လူနာအဖြစ်သတ်မှ
တော့ဟိုနှာစီချောင်းထူတာလို့အဲ့လိုမျိုးလက္ခဏာလေးတွေပြလာလို့သူ့တကောသူ့နာပြတာသိဘူး။နာပြတော့ကျွန်တော်တို့ကဆေးရုံထဲမှာထားတယ်။ဆေးရုံမှာကျွန်တော်တို့တန်လျာလူနာထားတဲ့ဟာရှိတယ်၊ကွန်ဖန့်လူနာထားတဲ့ဟာရှိတယ်။အဲ့ဒီထဲမှာထည့်တယ်။ထည့်ပြီးတော့ကျွန်တော်တို့နှောင်းတစ်ပတ်ယူတယ်။14ရက်နေ့ကသူဆေးရုံတက်တယ်၊15ရက်နေ့ယူတယ်၊16ရက်နေ့အပြီးထွက်တယ်။အ
ဲ့ဒီလူနာဟာပြီးခဲ့တဲ့31ရက်နေ့တုန်းကကြောက်ဖြူကိုသွားခဲ့ပြီးတော့အခုလ2ရက်နေ့မှာစစ်တွေကိုပြန်လာခဲ့တာပါ။အဲ့ဒီနောက်မှာပဲပုံနာကျုံကိုဖျားဘူးသွားခဲ့ပြီးတော့သူသွားခဲ့တဲ့မြို့နယ်၃ခုကထိတွေ့မှုရှိခဲ့တဲ့သူတွေနဲ့အနီးကပ်နေထိုင်ခဲ့တဲ့မိသားစုဝင်တွေကိုအသွာအလာကန့်သတ်ထားပြီးနှာခေါင်းတိုးပတ်ယူစစ်ဆေးသွားဖို့ပြင်ဆင်နေပြီလို့ဒေါက်တာစိုးဝင်းပိုင်းကပြောပါတယ်။ကိုဗစ်ကရောဂါနဲ့ပတ်သက်ရင်ပြည်တွင်းထဲမှာချမှတ်ထားတဲ့ဆောင်ရွက်ရှောင်ရွက်အချက်တွေကိုဧပြီလနဲ့မေလလောက်မှာပြည်သူတွေလိုက်နာမှုအကောင်းခဲ့ပေမယ့်ဇွန်လနဲ့ဇူလိုင်လတဲ့လောက်ကစပြီးလိုက်နာမှုအနည်းလာတာဟာတကယ်ရောဂါနဲ့ပတ်သက်လို့စိုးရင်စရာဖြစ်လာတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကထောက်ပြပြောဆိုထားပါတယ်။ပြည်တွင်းကူးစက်ခံရသူမရှိတာတလားကြော်ကြသွားတဲ့နောက်အခုပြန်တွေ့လာတာဟာကိုဗစ်ဒုတိယလှိုင်းရဲ့အစလိုမဆိုတာပဲမဲ့လို့ထိတွေ့ခဲ့သူစီးရင်ကိုတေချာလိုက်နေတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရှိသူဒေါက်တာတန်းနိုင်ဆိုက VOA ကိုပြောပါရစေ
။အဲ့လိုမျိုးမဖြစ်ဖို့ဆိုတာခုနပြောတဲ့ contact tracing လိုက်နိုင်တဲ့အပေါ်မှာလည်းမူတည်ရယ်ပူးပေါင်းဆောင်ရွက်မှုပေါ်မှာလည်းမူတည်ရယ် contact tracing တော့ကောင်းကောင်းလိုက်နိုင်ရင်ကျွန်တော်တို့ကဒီမိဘလေးကဒီမိဘဘဝမှာလည်းငြိမ်းချမ်းပြီးတော့ကြီးဖြစ်လာမှာပေါ့။အဲ့ contact tracing လိုက်နိုင်အောင်လို့ကတော့ကျွန်တော်တို့အတွေ့အကြုံတော်တော်ရှိနေပြီလို့ပြောလို့ရတယ်။ကျွန်တော်တို့ဒီခုဆိုတဲ့ဒါရခိုင်ကိုကျွန်တော်တို့စီကဒါညွှန်ကြားမှုကူးဆက်ဦးဆောင်တဲ့အဖွဲ့ပေါ့နော်။ဘိုးဘွားအဖွဲ့ဆင်းသွားပြီ။သွားပြီးတော့ပူးပေါင်းပြီးတော့အဲ့ဒီမှာဆောင်ရွက်နေပြီ။အဲ့ဒီခါကျတော့ကျွန်တော်က contact tracing အားကောင်းရင်အားကောင်းတို့ဒီ case ကနေဆက်လက်ပွားနိုင်နေတာကိုထင်ချုံနိုင်မှာဖြစ်တယ်ပေါ့။
မြန်မာနိုင်ငံဟာကိုဗစ်ကပ်ရောဂါပထမလှိုင်းကိုကျော်ဖြတ်နိုင်ခဲ့ပြီးဖြစ်ပေမဲ့တကြောပြန်ပြန်ဖြစ်လာနိုင်တဲ့ဒုတိယလှိုင်းအတွက်ကိုလည်းတုံ့ပြန်ဆောင်ရွက်နိုင်အောင်ပြင်ဆင်နေရလို့သိရပါဗျ။ပြည်သူတွေအနေနဲ့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျင်ပြီးတဦးနဲ့တဦးခက်ခွက်ခွာနေတာအပြင်သွားရင်နှာခေါင်းစီးတက်တာနဲ့လက်ကိုဆက်ပြားနဲ့စနစ်တကျတန့်စင်စေကြဖို့အဲ့ဒီအခြေခံအချက်တွေကိုဆက်ပြီးလိုက်နာနေဖို့လိုတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်ကနေသတင်းပေးပို့နေတာပါ။